Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ925/32/51နဲ့လိုင်းလမ်းမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရန်ကမ်းလွန်ကရေကြောင်းချက်ချတိစားအိုမန်ပင်လယ်ကွေ့မှာတိုက်ခိုက်မှုကြောင့်ရေနံတင်သွင်းမှု20ထိခိုက်ပျက်စီးသွားပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကတန်ခတ်ရေးယူမယ်ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆုပ်ယူလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးပါပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းရွာမှာပစ်ခတ်ခံရလို့ကြေးရွာသား6ဦးသေဆုံးခဲ့တာနဲ့ပတ်သက်ပြီ
းရတော့စုစုပေါင်းပစ်ခတ်တဲ့အချက်က17ချက်ရှိတယ်လို့ပြောတယ်လူ့ဝင်ချိုးဖောက်တယ်ဆိုတာတဲ့မတင်မတဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကို့ကြောက်ကို
့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကရွာဟောင်းတောကြေးရွာမှာဒင်းလေးပစ်ခတ်မှုဖြစ်ပွားခဲ့လို့ရွာသား5ဦးဒဏ်ရာရသွားတဲ့အကြောင်းတခါကုန်းမောင်ခင်မဲခွေရဲ့လက်ဆောင်ကဗျာကိုအထမရန်မြန်မာသားတင်ယူကနေဖြုတ်ပြီးတော့ဒသမရန်တင်ယူမှာပြန်လည်ထည့်သွင်းလိုက်တဲ့ပုံမှာသဘောထားအမြင်တွေနဲ့အတူအမေရိကန်နိုင်ငံ West Virginia ပြည်နယ်ကပြောင်းမွေးမြေလုပ်ငန်းအကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူနန်ကန်လောင်ကရေရောင်းချက်ချတိသာအိုမန်ပင်လယ်ကွေ့မှာတက်ခတ်မှုကြောင့်ရင်းနှီးသွင်းမော20ထိခိုက်ပျက်စီးသွားပါတယ်။ဂျာမနီနိုင်ငံခြေဆိုင်သွင်းမောကုမ္ပဏီကကိုကူကာကောရီဂျက်စ်မှာမတင်ငါစရာတက်ခတ်မှုနဲ့ကြုံခဲ့ပြီးနောက်နော်ဝေးပိုင်ဖရန့်သွင်းမောမှာလည်းပောက်ကွဲမှု3ခုဖြစ်ပွားခဲ့တဲ့အကြောင်းနော်ဝေးရေချောင်းအာဏာပိုင်ဖွဲ့ကပြောဆိုလိုက်ကြပါ။ဘာရင်းနိုင်ငံခြေဆိုင်အမေရိကန်အမှန်ငါရေတက်ကလည်းသွင်းမော20ထံကတနားစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့ပြီးနောက်အကူအညီပေးတဲ့အကြောင်းပြောဆိုထားပါတယ်။ယူအန်နိုင်ငံပိုင် IRNA သတင်းဌာနကတော့ရေနံတင်သင်္ဘောနှစ်ဆင်းစလုံးမီးလောင်နေပြီးသင်္ဘောသား44ယောက်ကိုရေတက်ကကယ်ဆယ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဘလို့လည်းနဲ့ကြောင့်သင်္ဘောတွေထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုတာကတော့နှစ်တလုံးရှင်းရှင်းလင်းလင်းမရှိသေးပါဘူး။သင်္ဘောတွေတက်ခတ်ခံခဲ့ရတယ်လို့ဆိုတဲ့အိုမန်ပင်လယ်ကွေ့ရာရေနံစိမ်းတင်ဖို့ရအဓိကလမ်းကြောင်းမှာအချက်ချကြတဲ့ဟော်မုစ်ရေလက်ချာအနီးမှာတည်ရှိနေတာပါ။မတင်ငါစရာတက်ခတ်မှုနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့ကမ္ဘာရေနံစိမ်းဆေးရလည်းတစ်ပေပါဟု $62ကျော်ထိမြင့်တက်သွားပါတယ်။ပြီးခဲ့တဲ့လတည်းမှာလည်း RS ဆော်ဝဲများပြည်တော်စု UAE ကမ်းလွန်မှာရေနံတင်သင်္ဘော၄စင်းမိုင်းခွဲတက်ခတ်ခံခဲ့ရပြီးအမေရိကန်ပြည်တော်စုကတော့ UN နိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲခဲ့တယ်လို့ UN ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အမေရိကန်နဲ့ UN တို့ကြားအငင်းပွားနေရကဒေသတွင်းမှာတင်းမာမှုတွေကြုံနေရချိန်မှာပဲတက်ခတ်မှုဖြစ်မတင်ငါဝေရဖြစ်ရတဲ့ကြုံရရလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲစစ်ဆေးဂိတ်တစ်ခုမှာအသေးခံဖောက်ခွဲမှုတစ်ခုကြောင့်6ယောက်ထက်မနည်းသေဆုံးပြီး12ယောက်ထိခိုက်ဒဏ်ရာရသွားပါတယ်နန်ဂါဟာနယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့သူတွေထဲမှာလုံခြုံရေးအမှုရမ်းတွေအပြင်အရသားတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့ကအကြီးအကဲရဲမှူးကြီးတယောက်လည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာကိုမသိရသေးပါဘူးပါကစ္စတန်နိုင်ငံနဲ့ကပ်နေတဲ့နန်ဂါဟာနယ်ထဲမှာတာလီဘန်တွေ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့တွေလှုပ်ရှားနေပြီးအစိုးရလိုလားတဲ့တပ်ဖွဲ့တွေအပေါ်မကြာခဏတိုက်ခိုက်လေရှိပါတယ်
ရန်စွေးမှုနဲ့အလိုရှိနေသူတွေကိုတရုတ်ပြည်မှာရေးထံလွှဲပြောင်းပေးနိုင်မယ်ဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံးဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်ငြိမ်နေတဲ့ပုံမှန်ပြန်ဖြစ်နေပါပြီဆန္ဒပြသူတွေအတွက်အထောက်ပံ့လက်ကျင့်ပစ္စည်းတွေကိုဟောင်ကောင်ရင်းမြစ်မှာဒီနေ့အစောပိုင်းလာသိမ်းနေရတော့ရဲတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်အလိုရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုဆွေးနွေးဖို့စီစဉ်ထားတဲ့မနေ့ကတော့ဟောင်ကောင်အစိုးရရုံးချုပ်နဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေပိတ်ဆို့ကန့်ကွက်ခဲ့ကြတာပါမိုးရီပြင်းထန်ရွာသွန်းခဲ့တဲ့ဒီနေ့အစောပိုင်းမှာတော့ဆန္ဒပြလှုပ်ရှားမှုတွေမတွေ့ရပါဘူးမနေ့ကတော့ဒိုင်းတွေဝတ်စုံတွေနဲ့အကာအကွယ်ယူထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုတွန်းထုတ်ဖယ်ရှားဖို့ကြိုးစားခဲ့ကြတယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပေါက်တာတွေလည်းရှိပါတယ်ဆန္ဒပြပွဲအတွင်းဒဏ်ရာရသူအနည်းဆုံး82ယောက်ရှိတယ်လို့လည်းလူနာတွေကိုကူးသွားပေးခဲ့တဲ့စေယုံတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်
အမေရိကန်မှာသူနဲ့ရှင်ပြိုင်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းကိုတခြားနိုင်ငံတွေကပြောပြမယ်လို့ကမ်းလှမ်းလာရင်နားထောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တဲ့အပေါ်မှာစိုးရိမ်ဝေဖန်မှုတွေထွက်ပေါ်နေပါတယ် နော်ဝေးနိုင်ငံလိုတခြားနိုင်ငံအစိုးရတွေကတယောက်ယောက်ကသူ့ပြိုင်ဘက်နဲ့ပတ်သက်လို့ထိခိုက်နိုင်မဲ့ကိစ္စတွေပြောဖို့ရှိတယ်လို့ဆိုလာရင်သူကတော့နားထောင်မယ်လို့သမ္မတက ABC ရုပ်သံနဲ့တီးတန့်မေးမြန်းကမှပြောကြားခဲ့တာပါဒီလိုလှုပ်တာကအမေရိကန်နိုင်ငံရေးစနစ်အပေါ်တခြားအစိုးရကဝေရောက်နှောက်ယှက်ရမရောက်ဘူးလို့သမ္မတကပြောခဲ့တဲ့အတွက်ဒါဟာစိုးရင်စရာဖြစ်တယ်လို့ဒီမိုကရက်အမတ်တွေကဖော်ပြပြောဆိုနေပါတယ်Republican အမတ်တချို့ကလည်းတမရဒီလိုပြောတာဟာမှားတယ်ဆိုပြီးပြောနေကြပါတယ်2016တမရရွေးကောက်ပွဲမတိုင်ခင်တုန်းကလည်း Trump နဲ့ပြိုင်ဘက် Democrat တမရလောက် Hillary Clinton ကိုထိခိုက်နိုင်တဲ့အချက်တွေပြောပြမယ်လို့ဆိုတဲ့ Russia ရှေ့နေကို Trump ရဲ့သားကတွေးဆောင်ခဲ့ပါတယ်ဒီလိုဆက်သွယ်ကမ်းလှမ်းမှုမျိုးကို FBI ကိုအကြောင်းကြားသင့်တယ်လို့ FBI ညွှန်ကြားရေးမှူး Christopher Wray ပြောခဲ့တဲ့ဗီမဲ့လဲFBI ညွှန်ကြားမှုဘက်ကဒီလိုပြောတာမှားတယ်လို့တမရထရမ်က ABC ရုပ်သံနဲ့တီးတန့်မေးမြန်းကမ်းမှပြောကြားသွားပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390တိုင်းဒိုမီတာ57 kHz 5885တို့ချင်းစနေတနေ့ရမှာနိုင်နိုင်မီတာ190 kHz 5905လေးပြောထုတ်လည်ပေးပါတယ်ရှင
်။ VOA American အမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွှေညာမစင်းနေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရဲ့ပါတီရင်းတစ်ခုကထိတ်တန့်လွတ်တော်အမှန်တရားကပူတွဲဆွေးပြလိုက်ကြပါတယ်။ရွှေညာရီပေါ်လူမျိုးတော်တပ်ဖြတ်မှုဖြစ်တုံ့နှံပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယာအန်ဂန်နဲ့ရီပူဘလစ်ကန်ပါတီအာရှနဲ့ပစိဖိတ်ဆိုင်ရာနိုင်ငံရေးဆက်ကော်မတီဥက္ကဋ္ဌဟောင်းစတီရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွေးပြလိုက်ကြတာပါဥပဒေမူကြမ်းမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ရင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ဖက်ဆိုင်ရာအကူအညီတွေမပေးဖို့စစ်ရာဇဝမှုနဲ့လူမျိုးတော်တပ်ဖြတ်မှုအပါအဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝမှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ဗီဇာနဲ့ဗဏ္ဍာရေးအရာကန့်သတ်ဖို့စစ်ရာဇဝမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံရဲ့အရေးမြစ်တွေကိုစစ်တပ်ကထိ ंछ ုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ရင်ပြောင်းလဲမှုတွေကိုတွန်းမြင့်သွားဖို့စရဲချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေရန်ကိုပူတွဲဆွေးပြခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးရဲ့ကော်မတီဥက္ကဋ္ဌအန်ဂါကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရဲရဲစက်စက်လူခွင့်ရေးချိုးဖောက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရဲမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လဲရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဒီဝင်လက်မခံတဲ့မြန်မာစစ်အနေနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူကြောင်းပြောဆိုထားပါတယ်
။ရိုဟင်ဂျာမွတ်စလင်65ယောက်ကိုမလေးရှားနိုင်ငံကိုတရားမဝင်ပို့ဆောင်ဖို့ကြိုးစားတဲ့ထိုင်းဆက်လီကပ္ပတန်နဲ့မြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့ထိုင်းအစိုးရကတရားစွဲလိုက်ပါတယ်။ရိုဟင်ဂျာအမျိုးသား29ယောက်အမျိုးသမီး31ယောက်နဲ့ကလေး9ယောက်ကိုမလေးရှားကိုပို့ဖို့ကြိုးစားစဉ်မှာဆက်လီပြတ်ပြီးထိုင်းနိုင်ငံတောင်ပိုင်းကစတွန်းခရိုင်တွေကရာဝီကျွန်းပေါ်ကိုအင်္ဂါနေ့ကရောက်လာခဲ့တာဖြစ်ပါတယ်။ဆက်လီကပ္ပတန်ကအဲ့ဒီသူတွေကိုမလေးရှားကိုပို့ပေးကဒေါ်လာ3000ကျော်နဲ့ညီများတဲ့ထိုင်းပတ်ငွေတသိန်းရယူခဲ့တယ်လို့ထိုင်းရက်တက်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာတချို့ကိုစုံစမ်းမေးမြန်းခဲ့ပြီးတဲ့နောက်ရရှိတဲ့တသက်တည်အထောက်အထားတွေရဆက်လီကပ္ပတန်နဲ့ဆက်လီတင်မောသားမြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့တရားစွဲလိုက်တယ်လို့ရဲဘော်ချုပ်စူပါဝတ်တက်ကလီယောကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံပြောင်းလာသူတွေကိုထိုင်းနိုင်ငံနဲ့တရားမဝင်ဝင်နိုင်အောင်အကူအညီပေးဖို့နဲ့ပေးမှုနဲ့ဆက်လီတင်မောသားတွေကိုရဲကတရားစွဲထားပြီးသားဖြစ်ပါတယ်။မလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်တွေလားတရားမဝင်အလုပ်သွားလုပ်ဖို့ကြိုးစားသူတွေလားဆိုတာအမြန်စုံစမ်းဖို့နဲ့သက်ဆိုင်တဲ့ဌာနတွေကသူတို့ကိုစောင့်ရှောက်ဖို့ဝန်ကြီးချုပ်ပရယုတ်ချာအိုချာကလည်းဒီကနေ့ညွှန်ကြားပါတယ်ရိုဟင်ဂျာတွေနိုင်ငံပြောင်းအခြေချနေကြတဲ့ကိစ္စအပေါ်ထိုင်းအစိုးရကအလေးထားတယ်ဆိုတာကိုဝန်ကြီးချုပ်ကအလေးနဲ့ပြသချင်တယ်လို့ဒီကိစ္စကိုထိုင်းအစိုးရကတခြားနိုင်ငံတွေနဲ့ဆင်ဆက်မပြတ်ဆက်သွယ်ဆောင်ရွက်နေတယ်လို့အစိုးရပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးဗီရာချွန်စုခွန်ပါတီတံပတ်ကရိုက်တာသတင်းကိုပြောပါရယ်လောလောဆယ်ဒီရိုဟင်ဂျာ65ယောက်ကိုဆက်တွန်းခရိုင်အချုပ်မှာထိန်းသိမ်းထားပါရယ်သူတို့ဟာမြန်မာနိုင်ငံဘက်ကလာတာလားဘင်္ဂလားဒေ့ရှ်ဘက်ကလာတာလားဆိုတာတိတိကျကျမသိရသေးပါဘူ
းပါကစ္စတန်နိုင်ငံမှာ ARTC လုံလောက်မှုမရှိတဲ့အတွက် HIV virus ပိုးရှိသူကလေးငယ်ပေါင်းရာနဲ့ချီပြီးကုသမှုမရဘဲဖြစ်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးပါရယ်လုံငယ်တဲ့ရင်း6ပတ်အတွင်းစစ်ဆေးမှုတွေအရ HIV ပိုးရှိသူ985ယောက်ရှိနေကြောင်းတွေ့ရှိခဲ့တဲ့နိုင်ငံတောင်ပိုင်းစင်းပြည်နယ်ကစင်းရဲလာခနာခရိုင်မှာကလင်းငယ်တွေရောဂါပိုးကူးစက်ခံရတာပါ ယောဂဖို့ကူးဆက်နေသူတွေက82ရာခိုင်နှုန်းလောက်ရှိတဲ့650လောက်ဟာကလင်းငယ်တွေဖြစ်တာတွေ့ရပြီးအများစုဟာ9နှစ်ယောက်ကလေးတွေဖြစ်ကြတယ်လို့မိဘတွေအားလုံးနှိပါးကလည်း HIV ဖို့ကူးဆက်ခံနေရတဲ့အကြောင်း WHO တောင်းဆိုသူတွေကသတိပေးပြောဆိုလိုက်တာပါ
အိန္ဒိယနိုင်ငံနောက်ဖက်ဂူဂျာရတ်ပြည်နယ်ကိုအင်အားပြင်းမုန်တိုင်းဝင်တိုက်မယ်လို့ခန့်မှန်းထားပေမဲ့မုန်တိုင်းလမ်းကြောင်းပြောင်းကျတဲ့အတွက်ကယူရန်ပိုင်းကိုပဲဖျားခတ်သွားခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်ဘူရာယုံတွေသင်မော့စိတ်တွေကယူရန်ဒေသကလေစိတ်တွေကိုတော့ပိတ်ထားဆဲဖြစ်ပါရယ်အင်အားပြင်းဆိုင်ကလုန်းဝိုင်းယူမုန်တိုင်းဒီကနေ့ဝင်မယ်လို့ခန့်မှန်းထားတာကြောင့်အနောက်ဖက်ကယူရန်တခြားနေထိုင်သူ3သိန်းနီးပါးကိုအာဏာပိုင်တွေကဘေးကင်းရာကိုပြောင်းရွှေ့ပေးခဲ့ပါရယ်ဝိုင်းယူဆိုင်ကလုန်းမုန်တိုင်းဟာအနောက်မြောက်ဘက်ကိုဥတီသွားတဲ့အတွက်ဂူဂျာရတ်ပြည်နယ်ကိုတိုက်ရိုက်မထိဘူးလို့အိန္ဒိယမိုးလေဝသဌာနအကြီးအကဲကပြောကြားပါရယ်ဒါပေမဲ့မြို့တွေမှာမုန်တိုင်းကြက်ကြောင့်မိုးအထင်းထင်းရွာနေပြီးတော့လေပြင်းတွေလည်းတိုက်ခတ်နေတယ်လို့ပြောပါရယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့အမတ်စုမြတ်မွန်တို့ခြင်းညာပေးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုပြောပြကြပါတယ်။ကြေးရွာသား6ဦးတည်ဆုံးခဲ့ရတဲ့ရခိုင်ပြည်နယ်ကြောက်တန်းရွာပစ်ခတ်မှုနဲ့ပတ်သက်လို့လူမျိုးရေးတာဝန်ရှိသူတွေဘက်ကလူခွင့်ရေးချိုးဖောက်မှုတစုံတရာမတွေ့ရဘူးလို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးထုတ်ပြန်တဲ့ကော်မရှင်ရဲ့ဒီတွေ့ရှိမှုဟာတကယ်အဖြစ်အပျက်အခြေအနေမှန်နဲ့ကွဲလွဲမှုရှိနေတယ်လို့ရခိုင်တော်ကိုယ်စားလှယ်နဲ့လူခွင့်လှုပ်ရှားသူတွေဘက်ကတော့ဝေဖန်ပါတယ်။အပြည့်အစုံကိုတော့မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကရတိတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆီးမှုလုပ်နေခြင်းအတွင်မှာညပိုင်းပစ်ခတ်မှုဖြစ်ပွားပြီးထိမ့်သိမ်းခံရတဲ့ရွာသား6ဦးသေဆုံးခဲ့ရတာပါ။အဲ့ဒီအချိန်မှာကြေးရွာကျောင်းဝင်းနဲ့ရွာသား300လောက်ထိမ့်သိမ်းခံထားရပြီးပစ်ခတ်မှုကြောင့်လူ7ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါတမင်တက်တက်ပြစ်ခတ်တာဆိုပြီးဖန်းစည်းခံရသူတွေကပြောပေမဲ့တက်မော်ဘက်ကတော့ထိမ့်သိမ်းခံထားရသူတွေဟာလူအုပ်နဲ့ရန်ပြူဖို့လုပ်တာကြောင့်ပြစ်ခတ်နှိမ်နင်းခဲ့ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကပြီးခဲ့တဲ့မေလကုန်ကန်ဒီမှာ3ရက်ကြာမြေပြင်ကွင်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပြီးဒီတွေ့ရှိချက်အစီရင်ခံစာကိုပြီးခဲ့တဲ့ရက်ပိုင်းကသမရအပါဝင်တပ်ဆိုင်ရာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ရေးဝန်ကြီးဌာနတွေကိုပေးပို့ခဲ့တယ်လို့အဲ့ဒီအဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်စစ်ဆေးတွေ့ရှိချက်နဲ့ပတ်သက်လို့ဦးယူလွင်အောင်ပြောပြလာတာကတော့
ရတော့စစ်စစ်ပေါင်းပြစ်ခတ်တဲ့အချက်က17ချက်ရှိတယ်လို့ပြောတယ်လူ့ခွင့်ရေးချိုးဖောက်တယ်ဆိုတာတည်းမတင်မတဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကိုယ်ကြောက်ကိုယ်ကလည်းသူ့ကြောက်နဲ့ပြစ်ကြခတ်ကြတဲ့အနေထားလို့ကျွန်တော်တို့ကတွေ့ရပါတယ်ကြာရုံမနေဖြစ်သွားတဲ့အခြေအနေမှာဖြစ်တာဘူးအဲ့တော့ဟိုဒါတို့တော့ကျွန်တော်တို့ကဟိုအပြစ်လို့ပြောဖို့ကြတော့လည်းတော်တော်ခက်တယ်လေအဲ့အဲ့ဒီနေရာမှာတကယ်ရှိနေတဲ့ကိုကိုသားတကယ်ရှိနေရင်ဘာလို့ဖြစ်မလဲဝေဖန်တဲ့လူတွေကအဲ့ဒီဒေသကိုသွားကြည့်ရင်တော့ပိုကောင်းမယ်လို့ထင်တယ်လေ။ဟိုရန်ကုန်ကနေပြီးအဲ့လိုရှော့ဝေဖန်နေရင်တော့ဘလို့မှဟိုအမှန်တရားရမှာမဟုတ်ဘူးလေ။သူတို့ကိုယ်တိုင်အဲ့ဒီကြောက်တန်းရွာတို့ကြေနာဖြစ်နေတဲ့နေရာတို့ကိုယ်တိုင်သွားကြည့်လိုက်ရင်တော့ပိုပြီးတော့ကောင်းလိမ့်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့နော်
။လုံလုံရေးတက်ဖွဲ့ဝင်တွေဘက်ကကျေးရွာသားအချို့ဟာအေးအေးလက်နက်ကင်တက်ဖွဲ့တွေနဲ့ပတ်သက်တယ်လို့တန်တရားရှိနေတယ်လို့ကျေးရွာသားတွေဘက်ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေရှိတယ်လို့လည်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဒေသခံကျေးရွာသူကျေးရွာသားများအကြားပြန်လည်ယုံကြည်မှုတည်ဆောက်ရန်လိုအပ်တာနောက်နောက်ဒီလိုအဖြစ်မျိုးမဖြစ်အောင်လုပ်ဖို့ကော်မရှင်ဘက်ကအကြံပြုတင်ပြထားတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့ဒီဖြစ်ရပ်ပေါ်ဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်လဲ။ကော်မရှင်ထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာမို့စုံစမ်းစစ်ဆေးမှုတွေဟာဘလောက်များတမှုရှိတယ်လဲစတဲ့လူခွေရေးလှူရှားသူတွေဘက်ကမေးခွန်းတွေထုတ်နေတာလေးလည်းရှိပါတယ်။အထူးသဖြင့်ကော်မရှင်ထုတ်ပြန်ချက်ဟာတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ထူးမခြားနာဖြစ်နေတယ်လို့ဝေဖန်နေကြတာတွေလည်းရှိနေပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့နဲ့ကြာဝေးနေပြီးအစိုးရအနေနဲ့အဖြစ်မှန်တစ်ခုပေါ်ပေါက်အောင်တိတ်ချစစ်ဆေးဖို့လိုအပ်တယ်လို့ရတိတော်မြုံနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတိုက်တွန်းသွားပါတယ်။
နော်သူတို့ကဆရာမတို့ကတော့ဟိုဘာပဲဖြစ်ဖြစ်အမှန်တရားတစ်ခုဖြစ်ပေါ်စေချင်ပါတယ်နော်ဆိုတော့တကယ်ကိုဟိုဟိုဟာပေါ့ဒီဥပဒေကိုချိုးဖောက်ခဲ့တဲ့သူတွေကိုတော့ဒီပြည်သူများနေတူဟိုပေါ့အရေးယူဆောင်ရွက်မှုတွေကိုဆရာမတို့လည်းပြည်သူနဲ့ထပ်တူလိုလားပါတယ်နောက်တစ်ခါဒီအစိုးရဘက်ကတော့သူတို့အနေနဲ့တော့တာဝန်ယူစစ်ဆေးသင့်နေလို့ဆရာမတို့မြင်ပါတယ်ဒီဖြစ်စဉ်ကိုလေ့လာကြည့်ပါဟိုမြေပြင်အခြေအနေနဲ့ပြောဆိုမှုတွေလည်းကွေးလွေးနေတယ်လို့ဆရာမကတော့ပြောချင်ပါတယ
်နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လူ့ခွင့်ရေးကော်မရှင်အနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်တာမှာ ပြည်သူဘက်ကချက်တီဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာအင်မတန်မှအချင်းချင်းဆန်လို့နေလို့မြင်တယ်ဒီပြဿနာနဲ့ပတ်သက်ပြီးတော့ဟိုကြေကြေပြန့်ပြန့်ထိထိရောက်ရောက်ဟိုလေးလာသုံးသက်ဆန်းစစ်ပြီးတော့မှထုတ်ပြန်ထားတဲ့သဘောမျိုးဟုတ်ရဲ့လားလို့လည်းအမေကမေးစရာရှိတယ်ဒီတက်ပို့ပြီးတော့ကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးတာတွေမေးမြန်းတာတွေလေးလာသုံးသက်တာတွေကိုလုပ်ပြီးတော့ဒီတက်ပို့ပြီးတော့အားကောင်းတဲ့ပြည်စုံတဲ့အစီရင်ခံစာမျိုးကိုထုတ်ပြန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
။အဲ့ဒီဖြစ်ရပေါ်တက်မတော်ဘက်ကလည်းတိကျအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တက်မတော်အေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်စိုးရင်ကြောင့်နဲ့ထိန်းသိမ်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသေးဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂဘက်ကတိုက်တွန်းထားတာရှိပါတယ်။လက်နက်ကင်ပြိပခအတွက်အရဲသားတွေကိုအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်
။ VOA သတင်းတော်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါမှလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေအကြောင်းကိုပြောပြခြင်းပါတယ်။မြောက်မြို့နယ်ရွာဟောင်းတောကြီးရွာမှာဒီကနေ့ညနေပိုင်းကပစ်ခတ်မှုတွေကြောင့်ရွာသား၅ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စွတ်တကကြီးရွာကိုဒီနေ့တနေ့လုံးဝိုင်းထားပြီးတော့ညနေပိုင်းမှာပြစ်ခတ်တာဖြစ်တယ်လို့ရွာကန်တွေကပြောပေမဲ့လည်းတမတော်ဘက်ကတော့အေအေနဲ့တိုက်ပွဲဖြစ်တာလို့ဆိုပါတယ်ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုနိုင်ကွင်ရင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြောက်မြုတ်နယ်ရွာဟောင်းတော်ကြီးရွာဘက်မှာဒီကနေ့ညနေပိုင်းပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ရွာသားတွေထိခိုက်ဒဏ်ရာရရှိနေခဲ့တာပါဒီပြစ်ခတ်မှုကိုကိုယ်ဆိုင်မျက်မြင်တွေ့ရှိရတဲ့မြို့ဦးခေါင်းဆရာတော်ဥဝဏ္ဏတာရက VOA ကိုအခုလိုပြောပါတယ်
မဖြစ်ခင်ကတည်းကဦးဆိုင်ကြီးနဲ့ရောက်နေတယ်တကားစစ်မျက်နှာပြောရမယ်ဆိုလို့ရှိရင်ပန်းမျိုးဖက်ကနေပြီးတော့မြမတဲမတော်ကနေကားသူကြီးနဲ့လာတယ်ရောက်တာနဲ့သူတို့ကနောက်ဟိုရောတစ်ဖက်ကတနေ့စဉ်တစ်ချက်ကြတယ်ပြီးတော့သူတို့ကကားပေါ်ကနေရွာထဲကိုပြစ်တာပဲဟိုဘက်မှလည်းသူတို့လူပါပဲရွာလုံးကမနေ့ကတည်းကသူတို့ကအေးရွာကိုဝိုင်းထားရဲပါတဲ့ရလေတော့မပြီးလို့တုံးလာရင်တုံးစင်လောက်ကနေပြီးတော့သူတို့လက်လက်ကြီးရောလက်လက်မြေရောအကုန်လုံးဒါကလည်းကြီးကိုပြီးတော့ဓာရရတဲ့လူငါတွေအခုမြောက်စီရင်ပေါ်ထားတ
ယ်ရွာဟောင်းတော်ကြီးရွာကိုဝိုင်းထားတဲ့မြန်မာစစ်တပ်ကကလန်းဘော်ကနေလက်နဲ့ကြီးနဲ့လှမ်းပစ်ခဲ့တာကြောင့်ရွာသားတွေထိခိုက်ဒဏ်ရာရရှိတာလို့ဆရာတော်ကမိန့်ပါတယ်ဒီပြစ်ခတ်မှုဖြစ်စဉ်တွင်ဆရာတော်ရဲ့မော်တော်ကားကလည်းပျက်စီးမှုရှိခဲ့တယ်လို့မိန့်ပါတယ်ရွာတဲ့လက်နဲ့ကြီးပြစ်ခတ်မှုကြောင့်ရွာသား၅ဦးကြီးစံထိမှန်ပြီးဒီထဲက၃ဦးကတော့မြောက်ဦးစီရင်ကိုပို့ဆောင်ခဲ့ရတယ်လို့ကရုဏာလိုင်းတွေးလူဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ
်၃ရောက်နေတာလေခင်ဗျာကျွန်တော်တို့တော့လာရပြောတာ၄ယောက်လို့ပြောတယ်ဒါပေမဲ့နာယာနေနေလေးတယောက်ကတော့ကြံခဲ့တယ်၃ယောက်ကိုတည်ရတယ်ခင်ဗျအခုမြောက်ဆေးအောင်ပါအခုစစ်စစ်မှုတွေတော့ခင်းနေပါတယ်ခင်ဗျကျွန်တော်တို့လည်းအချိန်တွေတော့တိတ်ပြောလို့မရပါဘူးခင်ဗျတယောက်ကတော့ဒီဗန်လေးတဲ့တဲ့မဟုတ်ဘူးဒေနာကနေထိကြတယ်တယောက်ကလေးလေးတယောက်တော့ပေါင်ပါလူကြီးတယောက်ကတော့ဒီပခုံးပ
ါတမတော်ဘက်ကတိုက်ပွဲမရှိပဲတမင်ပြစ်ခတ်တယ်လို့ဒေရခန့်ဒီဘက်ကစွတ်စွဲနေပြီပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့အေအေနဲ့တိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ်
ရောင်းတော့နဲ့မြောက်သားတွေမှာလည်းလမ်းလုံးကြီးတက်ဖွဲ့ဝင်နေတဲ့တော့ပြီးတော့မှဟိုအုတ်ချုံမှုညင်တဲ့အခုသွားတာပေါ့သွားတဲ့အခါမှာမနေ့တုန်းကတော့အဲရောင်းတော့လို့ပါတော့မှာကျွန်တော်တို့လမ်းလုံးကြီးတက်ဖွဲ့ဝင်နေသွားတယ်အကုန်လုံးကြွားတွေထဲမှာလူတွေရှိတာပေါ့ဒါပေမဲ့ဟလာ၄နာရီဝန်းကျင်မှာကျွန်တော်တို့လုံချုံကြီးတက်ဖွဲ့ဝင်နေတာသိခပြီးတာနဲ့လမ်းလုံးကြီးကိုပြန်ရုပ်တယ်ပြန်လာတဲ့အခါမှာအဲကြွားတွေကလည်းပြစ်တယ်ရောင်းကုန်းတဲ့ဒီဘက်ဟလာအရှေ့ရောက်ဖက်တောင်ကျော်ကလည်းပြစ်တာပေါ့နော်လမ်းလုံးကြီးလုံးတဲ့အဖွဲတွေကိုပထမတော့မိုင်းခွဲလိုက်တာပေါ့နော်မိုင်းခွဲပြီးတော့မှလက်နက်ငယ်တွေနဲ့ခုနရောင်းတော့ဂုံးနေရနေပြီးတော့ဒါပြစ်တာပေါ့ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့တပ်တွေနဲ့ပြစ်ခတ်မှုအဲဒါလိုဖြစ်တာတော့ရှိတယ်ခင်ဗျကျွန်တော်တို့ကတော့ဘယ်ရောမှကိုပြစ်တာမဟုတ်ဘူးကျွန်တော်တို့လုံချုံတပ်ဖွဲ့ဝင်တွေနဲ့ဆွဲမိုင်းဆွဲတဲ့နေရာကိုပဲကျွန်တော်တို့ကတော့ပြစ်ခတ်တာရှိတယ်ဒါလေးတော့ရှိတယ်ခင
်ဗျအေးပြန်ကြားရေးတာဝန်ခံကတော့မြောက်ဦးမြို့နယ်ရောင်းတော့ရွာသွင်းသူတို့နဲ့တိုက်ပွဲမရှိဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲရှိပေါ်တာမရှိဘူးဗျအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့သူတို့ဒီတက်တက်နေပြီးတော့ဒါဟိုရန်တန်းပြီးတော့ပြစ်တာပေါ့နော်ရွာတေးကိုသူတို့ဒီကားနဲ့ဖြတ်သွားတယ်ပြီးတော့ရွာပြင်ရောက်တာနဲ့ရွာတေးကိုပြန်ဖြစ်သူတို့အဲ့လိုလုပ်တာ
ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာအရသားတွေထိခိုက်မှုတွေပုံမှန်များပြားလာနေပါတယ်အေအေလက်နက်ကိုင်ဘက်ကအရသားတွေနဲ့ကြေးရွာတွေကိုအကာအကွယ်လုပ်ပြီးသူတို့ကိုတိုက်ခတ်နေတာကြောင့်အေအေလက်နက်ကိုင်တွေကိုဥတီပြီးပြန်လည်တုတ်ပြန်ပြစ်ခတ်တယ်လို့လဲတပ်မတော်ဘက်ကဖြေရှင်းချက်ပေးထားပါတယ်ခင်ဗျာ
မြောင်းမြို့နယ်ကရောင်းတော့ကြီးရွာမှာလက်နက်ကြီးကြီးစံထိမှန်ခဲ့လို့ရွာသား၅ယောက်ဒီနေ့တန်ရာရခဲ့တဲ့ဖက်သက်ပြီးတော့ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ပညာရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။အထမတန်းမြန်မာသားတင်ယူမှာပါတဲ့ကုန်းမောင်ခေမဲခွေရဲ့လက်ဆောင်ကဗျာကိုဖြုတ်လိုက်တဲ့ပုံမှာဝေဖန်မှုတွေခြေခြေလောင်လောင်ထွက်လာခဲ့တဲ့နောက်အခုဒီကဗျာကို တဒမာရန်တင်ယုံမှာပြန်လဲထဲသွင်းပြထန်သွားမယ်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အခုလိုတင်ယုံတစ်ခုကိုအသေးစားအချင်းယူဆန်းစစ်လေ့လာမှုမလုပ်ဘဲဖြုတ်တာထဲတာတွေလုပ်တဲ့ပုံမှာမကြည်လည်မှုတွေကလည်းရှိနေသေးပါ။ဒီကြောင့်ပြကိုစုံကတော့စုံစမ်းမင်းထားတဲ့ကိုထောင်းခန့်ကသတင်းပေးဖို့ထားပါရခင်ဗျာ။
အထက်မှာလည်းမြန်မာစာတင်ယူမှာပါတဲ့ဂုံးမောင်ကေစာစုမေခွေရဲ့လက်ဆောင်ကပြားဟာစစ်လေတုံးဆွဲတာကိုအားပေးတဲ့ဒလီဖြစ်တာမို့ចောင်းသားနေအတွက်မတင့်လျော်ဘူးဆိုပြီးပညာရေးဌာနကအခုပညာသင်တဲ့မှာဖြုတ်လိုက်တာပါ။ဒါပေမဲ့လည်းဒီလိုမှတ်ချက်တွေကိုတေချာဆန်းစစ်သူတည်နာပြုလုပ်တာတွေစစ်တမ်းယူတာတွေမဟုတ်ပဲပညာရေးဌာနဘက်ကဖြုတ်ပစ်ခဲ့တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦ ဝင်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ထားပါတယ်။ဘယ်စာတင်နှစ်မှာစပြီးပြထမ်းမလဲဆိုတာအတိအကျတော့ပြောမထားပါဘူး။ဒါပေမဲ့လည်းအခုလိုကြပြတဲ့ပုဂ္ဂိုလ်အသေးချဆန်းစစ်မှုမလုပ်ဘဲတင်ရိုးညှို့နှံ့ကနေဖြစ်ပျက်တာမျိုးမှာအမားလုံမိတယ်လို့တာဝန်ရှိသူတွေဘက်ကယူဆရင်အများပြည်သူကိုဝန်ခံတောင်းပန်တင်တယ်လို့ကြပြဆရာများတမကကဆရာတစ္ဆာနီကပြောပါတယ
်။အထူးသဖြင့်တာဝန်ရှိတယ်လေ။တာဝန်ရှိတဲ့သူကရဲဝင်တာဝန်ခံရရမယ်။နောက်ဝန်ခံရရမယ်။တောင်းပန်ရရမယ်။နောက်အမမကျွလို့မပါဘူးဆိုတာဒါရင်းပြရမယ်ဟိုအတိပေးရမယ်တို့လိုချင်တာအဲ့ဒါပဲလေအခုဒါလည်းအဲ့လိုပါပဲဒါတော့ तू ကပြန်ထည့်လိုက်တယ်ဆိုရင်ကြည်ပြီလားပြီးပြီလားဒါခုနသူတို့ကျွလို့ငယ်တဲ့အဖြစ်ကပြေပြောက်သွားသလားအဲ့အဲ့ဒါလေးတော့မေးစရာရှိတာပေါ့ကွာဒါပါပဲထည့်တာမထည့်တာကသိပြဿနာမဟုတ်ဘူ
းအောက်ကြီးဆရာဆရာမတွေကိုစစ်တမ်းမကောက်ပဲဒသမတန်းမှာအတိထည့်တွင်ပြထမ်းနေပေါ်သဘောမကျတဲ့သူတွေလည်းရှိပါတယ်တသမာရန်မြမာစာကျူးရှင်းစရာဥထုံနှုံးဝင်းကသူ့အမြင်ကိုပြောပါတယ်
ကျွန်တော်မစင်တော့လဲဆိုလို့ရှိရင်အောက်ခြေတီအကျဉ်းဉဏ်တောင်းတာမျိုးသူ့ဝေဒနာပြူတာမျိုးကျွန်တော်တို့ကအခြေကိုအခြေခံကိုဆင်းပြီးတော့လက်ရှိတင်ကြားနေရဲ့ဆရာလေးစီကအကျဉ်းဉဏ်ယူတာမျိုးလုပ်လိုက်လို့ရှိရင်ဝေကုန်လက်သက်တာတာပေါ့ဗျာနိုင်ငံတော်ဘတ်ဂျက်တွေလိုနေတဲ့အချိန်မှာဟုတ်ဘူးလားဗျာအခုနောက်တစ်ထည့်မှာဆိုလို့ရှိရင်လဲသူတို့အဲ့တော့ဆန္ဒနာထပ်သွင်းရမယ်လေကျွန်တော်ပြောတာဆန္ဒနာထပ်သွင်းရမယ်နောက်တင်တဲ့ဆရာလေးတွေလည်းအဲ့တော့အချိန်ကျွန်တော်တို့ကထပ်ပေးရမယ်ကလေးလည်းဟိုထပ်ပြီးတော့ဟိုချက်ရမယ်အဲ့လိုကြီးဖြစ်သွားမှာပေါ့
ဒီကဗျာဟာကျောင်းသားတွေကိုစလိတ်တောက်သုံးမှုအားပေးတယ်လို့ဖြစ်နေရဆိုပြီးစလိတ်ဆန့်ကျင်ရင်လှုပ်ရှားမှုပြုတယ်ဆရာဝန်တဦးကအကြံပေးရပေါ့ဒါဟုအသေးချတုတေသနစစ်တမ်းမယူပဲပညာရေးဌာနဘက်ကတင်ယူတဲ့ကနေဖြုတ်လိုက်တာလို့နိုင်ငံတော်တမနာရုံးပြောခွင့်ရဦးစောထီကသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်ဆရာဆရာမများအဖွဲ့ချုပ်ကအဖွဲ့ဝင်ဦးမြအောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဆရာကြီးဆရာမကြီးအဲ့ဒီဆွေကြီးလေဒီအတန်းနဲ့ဒီစားနဲ့တင့်တော်တယ်လို့ထင်တဲ့ဟာကိုနော်အပြန်နေပြီးတော့ဒီကျွန်တော်တို့ဘာတိုင်းနဲ့မဆိုင်တဲ့ပုံကိုယ်တွေကနေပြောလိုက်လို့ချုပ်လိုက်ရတယ်ဆိုတဲ့ဟာကတော့လုံးဝလက်မခံနိုင်ပါဘူးအဲ့ဒါကတော့ကျွန်တော်တို့ခံပြင်းဆုံးချက်ပ
ါဒီကဗျာဟာအထမလန်းတင်ယွညွန်းနဲ့မှာနှစ်ပေါင်း30နီးပါးပြတ်ထန်းလာတဲ့ကဗျာတပုတ်ဖြစ်ပြီးချစ်ချင်းမြတ်တာတရားကိုရည်ညွှန်းဖွဲ့တည်ထားတဲ့ကဗျာတပုတ်ဖြစ်ပါတယ်အထမလန်းမှာဖြုတ်လိုက်တဲ့မဲခွေရဲ့လက်ဆောင်ကဗျာနေရာမှာတော့ဦးကျော်သမီးမတ်ဤရေးတဲ့အေးခွင့်မဖန်ကပြာကိုအစားထိုးခဲ့ပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော့ကိုထောင်ခန့်သတင်းပြပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုချင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မဲခွေးကပြာကိုကျမ်းမာရေရှုတော့အရာမသိတော့ဘူးဆိုပြီးကျောင်းတင်ယူညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလားအများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382နံပါတ်၅လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဆရာရှင်အနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရခင်ဗျာ ဒီနေ့ကိုစပ်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့အမေရိကန်ဘက်ကဒီနိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်အမေရိကန်ပြည်ထောင်စုဝက်စ်ဗာဂျီးနီးယားပြည်နယ်ဟာတချိန်ကကြောက်မိသွေးအဓိကထုတ်လုပ်တဲ့ပြည်နယ်ဖြစ်ပါတယ်ဒါပေမဲ့လည်းကြောက်မိသွေးတွင်လုပ်ငန်းတွေပိတ်သိမ်းလိုက်ချိန်မှာတော့မိုင်းတွင်းလုံတာအတော်များများလုံလမဲ့ဖြစ်ခဲ့ကြသလိုတချို့ကလည်းတနိုင်တစ်ပ သတင်းတော့ဂျူလီတပုတ်ရဲ့သတင်းလွှာကိုတော့မနန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တနေ့မှာပြားမွေးမိွေသမားတယောက်ဖြစ်လာမယ်လို့မထင်ရတဲ့ James Cipher ဟာသူ့ရဲ့ပြားအုံလေးတွေကြီးလာတာကိုကြည့်ရင်အားရကျေနပ်နေပါတယ်စစ်တပ်ကထွက်ပြီးတော့ဆော်လေးလုံငန်းမှာဝင်လုကန်ခဲ့တဲ့ James ဟာကြောင်မီတွေတွင်သူသမားအဖြစ်နဲ့လဲ16နှစ်ကြာအောင်လုကန်ခဲ့တာပါမိုင်းတွင်နေပိတ်သွားတော့အလုပ်လက်မဲ့ဖြစ်လာပြီးနောက်ပိုင်းပြားမွေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အခုလိုပြောပါတယ
် A lot of times underground you're working in water and dark conditions and
at home so so နေတဲ့ဖြေရောက်မှာအလုပ်လုပ်ရတာတိတ်ကိုစိတ်ပြက်စရာကောင်းပါတယ်ဒီလုပ်ငန်းကတော့အဲ့လိုမဟုတ်ပါဘူးတိတ်ကိုစိတ်ချမ်းသာစရာကောင်းတဲ့အလုပ်ပါဟိုးရင်တော့မပေးနိုင်လို့တင်လာတဲ့အကျွေးတွေလည်းအခုတော့ဆက်နိုင်ပါပြီနောက်ပြီးကျွန်တော်မိသားစုနဲ့မြေးလေးတွေကိုလည်းအကူအညီပေးနိုင်ပါပြီ
Appalachian ပြားမွေးမြေးလုပ်ငန်းကနေဒီအလုပ်ကို Cypher လုပ်ကန်ခွင့်ရခဲ့တာပါဒီအဖွဲ့ကနေရပြောင်းရွှေ့ကြရတဲ့လုပ်သမားတွေနဲ့ဝင်ငွေနှဲတဲ့ဒေသခံတွေကိုအပိုဝင်ငွေရလာအောင်ပြားမွေးမြွေလုပ်ငန်းအကြောင်းတင်ကြားလေ့ကျင့်ပေးတဲ့လူမှုရေးအဖွဲ့တစ်ခုဖြစ်ပါတယ်။ Appalachian အဖွဲ့ကပြားမွေးမြွေနီလာတွေကိုသတင်း၅ဘက်ကြောင်းအခမဲ့တင်ကြားပေးတယ်လို့ပြားမွေးမဲ့သူတွေကိုလည်းပြားမွေးမြွေအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးပါတယ်။အဖွဲ့ကပြားမွေးမြွေကျွမ်းကျင်သူမတ်ကလီလီကအခုလိုပြောပါတယ်
။ In my previous job I traveled a lot of these areas.So for the past 30 years I've
been doing this. ကျွန်တော်ရင်လောက်ကတော့ခီးသွားပါလေ။လုပ်ငန်းတွေဒီ30လောက်မှလုပ်ငန်းတွေပိတ်သိမ်းကုန်တာတွေ့ခဲ့ရပါလေ။အခုခေတ်လူတွေမျောလင်းချက်ကင်းမဲ့လာတဲ့အတိုင်းမှာပဲတကယ်လို့များမိသားစုတစုမှာတစ်နှစ်အတွက်ပိုဝင်ငွေ5000လောက်ရအောင်ဝင်လာမယ်ဆိုရင်ဒေါ်လာ3000လောက်သာဝင်ငွေရှိတဲ့မိသားစုအတွက်အတော့ကိုများတဲ့ပမာဏဖြစ်ပါလေ။မိသားစုတွေလည်းချောင်းလည်းဖြစ်သွားတာပေါ့။
စစ်မှုထမ်းဟောင်းမိုက်ဒေးဗစ်ကတော့ပြားမွေးမြေလုပ်ငန်းကနေအကျိုးအမြတ်အတော်များများတွေ့ရှိလိုက်တာပါ။
It gives you something to look forward to on a daily basis. You're anticipating the growth.
ဒီလောက်ကကိုယ့်ရဲ့ပြားဝင်ကြီးကြီးလာပြီလားဆိုရဲမျှော်လင့်ချက်စောင့်ကြည့်နေတဲ့နေတိုင်းကိုစိတ်ချမ်းသာမှုရစေတဲ့အလုပ်ပါ။ဘာသာရေးအရာလဲကောင်းမွန်တဲ့လုပ်ငန်းဖြစ်ပါတယ်။လူတွေရဲ့အိမ်မွေးခွေးလေးတွေလိုပဲပြားလေးတွေကလူတွေကိုစိတ်အေးချမ်းမှုတွေပေးစွမ်းကြပါတယ်။ကျွန်တော်ကတော့ပြားတွေကိုလည်းအတော်ချစ်ပါတယ်
။တောတောင်ရင်မြေနေထားရာဒီဒေသဟာပြားတွေအတွက်အကောင်းဆုံးနေရာတစ်ခုလည်းဖြစ်တယ်လို့မိုက်ခ်ကပြောပါတယ်
။ This area of Southern West Virginia is the largest forage in the world.
West Virginia ပြည်နယ်တောင်ပိုင်းဟာမင်းတွေကျွမ်းသာသိစံတွေစားတဲ့မြက်ရိုင်းတွေအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။ဒီဒေသမှာစီးပွားဖြစ်ဆိုက်ပျိုးရေးလုပ်ငန်းတွေမရှိတဲ့အတွက်ပိုးသတ်ဆေးတွေလည်းမသုံးကြပါဘူး။ဒီရက်မှာသစ်ပင်ကြီးတွေလည်းရှိလို့ပဲရေလည်းပေါ်ပါတယ်။ပြားမွေးမြူရေးအတွက်အကောင်းဆုံးအနေထားဖြစ်ပါတယ်
။ဒီလိုနေထားတွေကပြားရေထုတ်လုပ်ဖို့အကောင်းဆုံးဖြစ်ပါတယ်။ပြားလေးတွေအနေနဲ့ဒီအရက်ကတမူထူးတဲ့သစ်ပင်ပန်းမှန်တွေကဝိရတွေကိုဆုပ်ပြီးတော့ပြားရည်ကောင်းတွေထုတ်လုပ်နိုင်ကြတာပါ Appalachian အဖွဲ့ကပြားမွေးမြူရေးကြီးကြပ်ပေးနေသူတူဦးလည်းဖြစ်အစိုးရဆက်ဆံရေးတွတ်အုပ်ထားလည်းဖြစ်တဲ့ Terry Giles ကလည်းအခုလိုပြောပါတယ
် I look here and I see what used to be a thriving
ရေထားနေတာဒီကကူးမှုဆက်ဆံကြတဲ့ဒီကလူမှုတိုင်းဝိုင်းကိုကြည့်လိုက်တဲ့အခါသူတို့မှာစီးပွားရေးအခွင့်အလမ်းတိတ်မများစားမရှိတာကိုတွေ့ရပါတယ်။ကျမတို့အားပေးနေတဲ့ပြားမွေးမြွေလုပ်ငန်းကလူတွေအထက်ရွေးချယ်စရာတွေရလာစေပါတယ်။ဒီရက်ကလူမှုတိုင်းဝိုင်းအထက်အနာဂတ်မျိုးလင့်စရာတွေလည်းဖြစ်လာစေပါတယ်
။ Appalachian အဖွဲ့ရဲ့အနာဂတ်မျိုးမှန်းချက်ကတော့ West Virginia ပြည်နယ်ပြန်ပြီးတော့ဖွံ့ဖြိုးစီးပင်လာစေရေးအတွက်အနာဂတ်မျိုးဆက်တွေပါပြားမွေးမြွေလုပ်ငန်းလုပ်ကင်လာစေရေးဖြစ်ပါတယ်။အခုလောက်ကင်ကြတော့မဲ့ပြားမွေးမြည်လုပ်ငန်းကတော့ကြောင်မီတွေထုတ်လုပ်ရေးလုပ်ငန်းလို့မဟုတ်ပဲတဘာဝပတ်ဝန်းကျင်အတွက်ကောင်းကျိုးပြုမဲ့လုပ်ငန်းသာမကဒေသခံတွေအတွက်ပါရည်ရှိခံမဲ့စီးပွားရေးလုပ်ငန်းလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာဖြစ်ပါတယ် VOA ကနေည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍစတာလေးကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ13ရက်ခြာသာပတင်းနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်လေးကိုတော့ line မီတာ25 32 52ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ကုညာပိုင်းမှာတော့အပစင်ကဏ္ဍတွေဖြစ်တဲ့ဂျမားရီကဏ္ဍဥအောင်ခင်ရဲ့မြမာရီသုံးသက်ချက်နဲ့အတူ
အများပြည်သူကိုလည်းဒါအရင်ခေအရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းကြဆူတယ်ကြရုံနဲ့ဒီ
ကြောင့်တော့အပစင်တိုင်းသတင်းလောက်အစည်းအဝေးမှာနှာစင်ရမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ဂျမားရီကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ဂျမားရီကဏ္ဍမှာတော့သွေးလေးပတ်နာအပိုင်း3ကိုတင်ပြထားပါတယ်သွေးလေပနာယောဂါကိုတိကျမကုသရင်ပြင်ထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်ပြီးတော့ကာကွယ်နိုင်တာတချို့တော့ရှိတယ်လို့ကျွမ်းမပညာရှင်တွေကဆိုပါတယ်။ဒီယောဂါကိုစောစောမကုရင်ဒါမှမဟုတ်လွဲမစွာကုမိတဲ့ဆိုရင်ဘယ်လိုနောက်ဆက်တွဲတွေဖြစ်နိုင်ပြီးဘယ်လိုကာကွယ်တာတွေရှိနိုင်ပါလဲ။ဒီကြောင့်ကိုတော့အယူအကျော့အစ်အထူးကုစေတက္ကသိုလ်1ရဲ့ဒီစေပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရိုးကျော်စစ်ထုခုဆရာဝကြီးနဲ့ဗမခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့သွေးလေးပတ်နာအကြောင်းပြီးခဲ့တဲ့အပတ်တွေကပြောတဲ့နေရာမှာဖြစ်ရခြင်းကြောင့်ရင်းတွေလက္ခဏာတွေနဲ့ယောဂါကိုဆုံးဖြတ်ကုသပုံတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီယောဂါဖြစ်လာလို့ရှိရင်တည်တည်ချာချာမကုသနိုင်တဲ့အခါမှာပေါ့နော်ဖြစ်လာနိုင်တဲ့နောက်ဆက်တွဲယောဂါတွေနဲ့ဒီအစတွေကကာကွယ်နိုင်ပါမလားပေါ့နော်အဲ့ဒါတွေကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးတကယ်လို့ယောဂါဖြစ်လာချိန်မှာအချိန်မီမကုနိုင်ရင်ဒါမှမဟုတ်လို့ရှင်လဲကုသမှုလွဲသွားရင်ဆရာကြီးဘလို့နောက်ဆက်တွဲအကျိုးဆက်တွေခံစားရနိုင်လဲ
ဟိုတချို့တွေကဟိုသေဘနာဆိုတော့အစိမ့်ပြေနာတာပဲလို့ထင်နေကြတာပေါ့နိဒီကရန်ကတော့ကျူးလီဘနာကလည်းအစိမ့်ပြေနာတယ်ပြီးလို့ရှိရင်သူကရောင်ရမ်းမှုတွေကခန္ဓာကိုယ်တစ်ခုလုံးမှာတော့ရှိနေတာပဲရှိနေတဲ့အခါကျတော့တချို့တွေကအဆုတ်ပါတီပြီးတော့ဆုတ်တွေခဲသွားတာရှိတယ်တချို့တွေကျတော့နှလုံးကိုသွားတိုက်ခဲ့ပြီးတော့မှနှလုံးကြွေးကြောပေးပြီးတော့ဆုံးမသွားတာလေပြတ်သွားတယ်လေရှိတတ်ပါတယ်။တချို့တွေကျတော့လေသူကြောလေးတွေကြောင့်ပြီးတော့လက်ထစ်ချစ်တွေကြီးပုတ်သွားတယ်ရှိတတ်တယ်။ဆိုတော့ဒီလေးပနာကရိုးစစ်ကိုအဓိကတက်ခဲ့တယ်ဆိုပေမဲ့ဒီမိခန္ဓာကိုယ်စိတ်ပိုင်းတွေကိုလည်းကလေးစားတွေကိုလည်းထိခဲ့တယ်ဆိုတဲ့အခါကအကြီးအကျယ်လို့တယ်။ဒီချာမကုလို့ရှိရင်စိတ်တင်တာကလမ်းမလျှောက်နေကြတဲ့ပြင်ကိုယ်ရင်းအင်္ဂါရှိဖြစ်စီတော့တယ်ပေါ့နော်။နောက်တစ်ခုကတော့ဒီကမြင်လာတာကတော့ရိုးစစ်တွေကနာရီယာကိုဒေသာဆေးမကူဆိုလို့ရှိရင်နာရီယာနေပြီးမှကောက်သွားတယ်။ကောက်သွားတဲ့အခါကျတော့ဒီခါးကြီးလိုမျိုးတော့ဘူး၊ခမင်းတော်ကိုယ့်အကူယူစားလို့မျိုးတော့ဘူးတာဖြစ်တယ်။ဒီကက်ကကျတော့လေခြေောက်တွေထိခိုက်သွားတဲ့အခါမှာထိုင်လို့ထားလို့မရဘူး၊လက်မချောင်းနိုင်တော့ဘူးဆိုတော့ကိုယ့်ရဲ့ quality of life ပါအရင်ကြာသွားတာပေါ့နော်။နောက်ပြီးတော့မှလုံလုံနိုင်မှုဆိုတဲ့ကိုမရှိတော့ဘူး။နောက်အေးရပေါ်မှာလေးရကြလို့ရှိရင်နာရီပေါက်လာပြီးတော့မှအဲ့နာနေစဉ်ဒီကပြန်သွားပြီးတော့ဆက်ဆုံးရှုံးနေတည်ဖြစ်တဲ့ချင်းအဲ့တော့ဒါကတော့ဓာတ်ရိုက်ဆူဆူစီပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ဒီဓာတ်ရိုက်မဟုတ်တဲ့သေဝိုက်ဘလူးဆိုးကျူးတွေဖြစ်နိုင်လဲဆရာရင
်ယောဂကိုကုသတဲ့ဈေးကြီးချောင်းလေနောက်ဆက်တွေဖြစ်တဲ့ချင်းဥမာစတီရိုက်ကြီးတောက်တာကစဉ်းကြမတော့လို့ရှိရင်ဈေးကျူတွေဆွေးလို့တွေဖြစ်လာပြီးတော့မှနောက်ဆက်တွေယောဂတွေဝင်လာတာရှိတယ်အဲ့တော့ယိုးတွေပါလာမယ်ပွာလာပြီးတော့မှယိုးတွေချိုးကုန်တယ်အခက်ကတည်းကလေခန္ဓာကိုယ်ကုကန်တဲ့တည်းကဝဲမနေတဲ့အခါမှာအပြင်ကယောဂပိုးတွေကအလွယ်တကူဝင်ရောက်ပြီးဒုက္ခပေးတယ်။ TV ယောဂဝင်နေလို့စုဆောင်ယောဂပိုးတွေဝင်နေလို့ဖြစ်တတ်ပါလေ။ဒါကြောင့်တတ်နိုင်တဲ့ပိုးတွေကိုကာဝယ်ဖို့တနည်းတစ်ခါကိုစုဆောင်ကာဝယ်ရေးထိုးဖို့လို့တုပ်ကွေးကာဝယ်ရေးထိုးဖို့လို့ပြီးဖို့ကာဝယ်ရေးကိုချူလို့ရဖို့လို့ဒါကြီးကလည်းယူထားဖို့လိုတာပေါ့နော်။အဲ့တော့နာနာတက်တာအောင်ဆိုပြီးတော့မှတချို့တွေကလုတ်တတ်တယ်။အကြိုက်သေးကြောက်သေးတွေပဲဝယ်တောင်းနေပြီးတော့မှဒါကခုခံတဲ့ကိုထိမဲ့ရိုးရိုးစစ်စစ်ပြီးကျတော့မတော့ဘူး။အဲ့ဒါတွေကတော့ဝင်ရှင်မူလေသူခိုင်းတာလေတော့လည်းဖောက်ကြပဲ။ဟိုအနာတက်တာမဲ့ပြင်းစလုံးလို့ဆက်ကလုဖနိတ်တူဒါဒီပဲကိုယ့်အကူတောက်နေလဲရှိတယ်။ အဲ့ဒီကဒီရှေ့ကြီးမှာတော်လေးကိုထိခိုက်နိုင်တယ်ဆိုလေလည်းပြည်ပြည်ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ချောညစ်သူတွေနဲ့စနစ်တကျကုသဖို့လိုတာပေါ့ဆရာနော်အဲ့တော့ဒီနေရာမှာဆရာရဲ့အခုလိုဒီအခြေအနေစိုးစိုးဝါမဖြစ်ရအောင်အစကတည်းကကာကွယ်နိုင်တဲ့အနေထားရောရှိလားဆရာမျိုးရွာတော့ကာကွယ်လို့မရဘူးပေါ့နော်
စားရတဲ့ကာကွယ်နိုင်တဲ့အနေထားဆိုတာကတော့ဒီရိုးချောစိတ်ယောဂါကြီးညာစုကဦးကြောင့်ဖြစ်တာပေါ့ပဲနဲ့ဒီဗီဇာနဲ့ဘဝဉာဏ်နဲ့ဖြစ်တဲ့ယောဂါကြီးဆိုတော့ကာကွယ်ရတယ်လေခက်ကျေးဇူးရကဒီမှာကိုမောင်နှမရေမှာဖြစ်တဲ့လူရှိတဲ့ဆိုရင်တော့ကိုလည်းကျူစစ်ပြီးတော့ရှိနိုင်မလားလို့ကျူတည်လို့ရတာပေါ့နော်ကျူတည်လို့ဒီသွေးတွေရှိနေတယ်ဆိုလို့ရှိရင်တော့နှစ်ခါပြောတယ်ခဏကိုကိုထိတဲ့နေနဲ့အပြည့်မကျူဘူးသူပြီးတော့ဆောင်ရမှာပေါ့အရေးတူစိလိတူနေပြီးတဲ့သွားရလို့နှစ်ခါစားတော့ဒီထိတဲ့နေနဲ့စားလို့ပြီးဆောင်မယ်ဆိုရင်လည်းကိုဖြစ်မလာအောင်တော့ကာဝင်နေပါလေအဲဒါပေမဲ့မင်းဖြစ်တော့သူကအဲဘဝကိုဖြစ်ချင်လို့ဖြစ်လာတဲ့ပုံစံကိုစာလို့ပါလို့ပဲပေါ့နော်။ဖြစ်လာတဲ့အခါမှာကျူတည်ပြီးတော့ကျူကဘဝနည်းနည်းတော့ခက်ခဲ။အလုပ်လုပ်ကြလဲဆိုတော့ဒီကောက်ကွေးမသွားခင်ပြုမြတဲ့အဆင့်မရောက်ခင်စဖြစ်တာတစ်လအတွင်းပြုလို့ရှိရင်တော့သူကကြောက်ကြဲစီဖြစ်ကြတယ်။၆လကျော်မှပြုရင်တော့မပြောက်တော့ပဲလို့လုံးဆီးသွားတယ်ကျေပေါ့နော်။အဲဒါဝင်းဒူးပြီးရဲ့လို့ခေါ်တာပေါ့နော်။စလို့ရနိုင်တဲ့အခြေအနေရှိတယ်။အခြေအနေကိုပြီးအောင်ဖန်နိုင်တာလေကာဝင်းတူလို့ပဲပေါ့နော်။ကောက်ကွေးမသွားအောင်ကျားရေးစီမတော်အောင်ကာဝေးရတယ်ဘို
့ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီကုသနိုင်ဘုရားအရေးကြီးတဲ့ခါကျတော့ကုသမှုနောက်မကြအောင်လို့ဆရာကြီးဘလို့ကာဝေးတယ်လဲ
ကိုကိုကိုကြည့်နေပြီးတော့နာတာကြိုက်ကြတာရောင်တဲ့အဖြစ်ရောရှိသလားဖောင်းနေသလားဖြစ်နေသလားနာနေလေးကတလားကျော်လာပြီလားဆိုလို့စောင့်ကြည့်နေပြီးတော့မှဖြစ်တဲ့နဲ့ကိုကကိုကိုသေးလေးတော့ဒီသေးလေးတော့နဲ့တလားနလားကြာတော့တာမျိုးလို့ဒီဆရာမိသားစုဆရာဝန်လေးနဲ့စီလေးထိုးနေတဲ့တလားနလားကြာတော့ဖြစ်နေတယ်ဖြစ်ပြီးရင်တလားနလားကျဲမှာရိုးကျောဆစ်ဆရာဝန်ရဲ့ပြနေဆိုတဲ့အရှိရှိစူးစူးတွေကိုကောက်ကူသွားမှာကိုကြာကြီးစီးကူရမှာကိုကောက်ကူပြီးသားဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးလေးဘန်နာနဲ့ပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာ
သွေးလေးဘန်နာနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ဒီကုလုံးတွေကတော့နောက်ပိုင်းမှာကဘာနဲ့လမ်းတူကုလုံးတွေအလုံးကကဘာပြီးမှလည်းပြင်းပြင်းထားရလို့ရှိပြီပေါ့နော်ဒီကုပဲခက်နေတာကဇီးတွေကနည်းနည်းရှိတယ်လေဒီကကြတော့တခါထိုးလို့ရှိရင်စီးသလုံးကို၄သိန်းလောက်ကနေပြီးတော့စီးသလုံးကို15သိန်းလောက်အောင်ဖြည့်။နောက်တစ်ခုကကြတော့သူကတခါထိုးရင်လည်းမဖြည့်ပဲနဲ့နှစ်ပတ်တခါတို့တစ်လတခါတို့တစ်သက်လုံးထိုးရတဲ့စီးလေးလည်းဖြစ်နေတာပေါ့နော်။အဲတော့ဒီကမှာတချို့လည်းသူကဒီနာကိုကြည့်ပြီးတော့မှမတတ်နိုင်တော့ဘူးထင်ပြီးတော့မှရှင်းမပြဖြစ်တယ်လည်းရှိတယ်။အဲတော့ကိုကတကယ်လို့တတ်နိုင်နေဆိုလို့ရှိရင်တော့ဒီစီးလေးကိုထိုးခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြရင်တော့ဆရာတို့ကလည်းညွှန်ပေးလို့ရတယ်။ဟောလဲဆိုဆရာတို့ကလည်းညွှန်ပြီးတော့လူနာလည်းမတတ်နိုင်ဘူးဆိုသူလည်းစီစီရင်ပြုလက်စီစီရင်ပြင်ပါသလိုရှုအကူလုံးကြီးကြတော့လည်းပြောမပြတာကြီးလည်းရှိတာပေါ့နော်။ဒီဘွားကူလုံးဆိုခေါ်တဲ့တောက်ကုန်ကူလုံးလေးပေါ့နော်။ဟု
တ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဖြည့်စွက်ပြောချင်တာရှိသေးလားဆရာ
။ဆက်ကကြတော့လေဒွေးလေးဘဏကိုပန်းမှပြီးတော့ဖြည့်ကူကြတာကြီးလည်းရှိတယ်။ရှိရတဲ့ကောင်ကပူလေးဘဏကိုဒွေးလေးဘဏလို့ထင်ပြီးတော့မှဒွေးလေးဘဏစီစီပြီးတဲ့အခါမှာဒွေးလေးဘဏစီစီကပြင်းတာပေါ့နော်။ဒါတကယ်ယောဂပြင်းလို့စီပြင်းပြင်းတော့ရတော့ပြီးသားမရှိဘူး။ဒီပူလေးဘဏလိုမျိုးပဲလည်းထိုးလည်းပြောင်းမယ့်အမျိုးကိုမှပြီးတော့မှလက်ဆူနမိုက်တို့မတူဖက်စိတ်တို့တောက်ရပြီဆိုလို့ရှိရင်တော့မလူဝဲနဲ့ဆူတို့တွေဖြစ်လာတာတို့ဒီရပွားရောင်လာတို့ဖြစ်တဲ့အခါကျတော့အဲဒီလေတစ်ခါကကြည့်ရဖို့လိုတယ်ပေါ့လေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုမဲစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။လော်ကော်မျိုးကဗိုလ်ချုပ်အောင်ဆန်းချီးရုပ်ကိုဖယ်ရှားပေးဖို့ကြားပြည်သူတွေဆန္ဒပြတောင်းဆိုတဲ့သတင်းဟာလူသိများပါတယ်။လူလိုက်ရရကလေးကအဖိနှိတ်ခံနိုင်ကျင့်ခံပေါ်မှာနေခဲ့ရတဲ့ကြားပြည်နယ်အကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ဖျားပြင်းနဲ့လိုက်ကောမြို့တော်မှာထားတဲ့ဝကြောအောင်စံချေးရုပ်ကိုဖယ်ရှားပေးဖို့တောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလကရဲကအကြမ်းဖက်နှိမ်နင်းတဲ့အတွက်စာနာပြသူ20ကျော်ဒဏ်ရာရရှိတယ်ဆိုတဲ့သတင်းကြောင့်ဖျားပြင်းနယ်ကိုအာရုံစိုက်လာကြပါတယ်စာနာပြပွဲမှာပါဝင်တဲ့ကရင်ပြည်လူငယ်6ဦးကိုမေလ31ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားပါတယ်စာနာပြပွဲမှာလူပေါင်း9000ကျော်ပါဝင်ပါတယ်2020မှာဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရဆဲထားတဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကလည်း ပူဇော်အောင်ဆန်းကျေးဇူးကိုကန့်ဝတ်ပါတယ်ပူဇော်အောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူကဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်လေရမှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနှစ်80လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ပူဇော်အောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှတ်မပြုနိုင်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်တိုင်းရင်းသားအရေးတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွာကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Kaya State ဆိုတဲ့စာရမှာ Tom Kramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ်
။ပြည်နယ်ခုနှစ်ခုထဲမှာကယားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူဦးရေ3သိန်းလောက်သာရှိပါတယ်။ကရင်ကရင်နီ၊ကယားကယန်းပို့အိုစတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်။ကရင်နီအမျိုးသားခေါင်းဆောင်UB2 ရဲတပ်ဖြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်နီတော်လှန်ရေးနေ့ဖြစ်ပါတယ်လက်နက်ကင်တော်လှန်ပုန်ကန်မှုကြောင့်ကရင်နီပြည်နယ်ကို1951မှာကယားပြည်နယ်ဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်နီကိုကယားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့တွက်ထားပုံရပါတယ်လက်နက်ကင်တော်လှန်နေတဲ့ကရင်နဲ့ကွဲပြားသွားအောင်ကရင်နီကိုကရားလုတ်ပစ်လိုက်တာဖြစ်ပါတယ်။ကရားဟာလူများစုဖြစ်ပေမဲ့ကရင်နီပြည်နယ်လို့သာအတိအမှတ်ပြုကြတာများပါတယ်
။ကရင်နီဒေသကိုအရင်ဆုံးဒုက္ခပေးတာလောပီတရေအားရက်စစ်ပါ။ဘလူးချောင်းကိုဆယ်ပိတ်ပြီးရက်စစ်တာအားထုတ်ယူတာမို့ဘလူးချောင်းရေအားရက်စစ်လို့လည်းခေါ်ပါတယ်။ပေါ်ထွက်လာတဲ့ရေလောင်ကန်ကိုမိုးပြဲဆဲလို့ခေါ်ပါတယ်။ရှမ်းနဲ့ကရင်ပြည်နယ်အကြားမှာတည်ရှိပြီးအနံ၃မိုင်အလျား38မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်နီကျေးရွာတရားကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော်ကြေးမရပါဘူး။လောပီတာရေအားလျှပ်စစ်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားလျှပ်စစ်စက်ရုံပုံမှန်လည်ပတ်ဖို့အခက်အခဲဖြစ်လာရင်စက်ရုံအထက်ပိုင်းမှာချောင်းရည်သုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါပဲ။မဆလာအစိုးရအဖို့လျှပ်စစ်ဓာတ်အားထုတ်လို့ရေးဟာဒေသခံလေသမားတွေရဲ့လိုအပ်ချက်တွေပိုပြီးအရေးကြီးနေတယ်လို့ဆိုပါပဲ
ပထမဆုံးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNPP ကရင်နီအမျိုးသားထွတ်တဲ့ရေးပါတီကခွဲထွက်သွားတဲ့ကရားလက်နက်ကိုင်တပ်ဖွဲ့၅ဖွဲ့လောက်ရှိပါတယ်စေအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြစ်ရက်ပြီးကရားပြည်နယ်အထူးဒေသ၃ခုသတ်မှတ်ပေးပါတယ်အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကျန့်ဖို့ပါတီဟာကရားပြည်နယ်မှာအကြီးအကျယ်စည်းရုံးရင်းဆင်းပါတယ်ကရားပြည်နယ်ဟာစစ်တပ်နဲ့ကြံ့ဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်။နောက်တော့ဒီအဖွဲ့တွေကိုနေကြားစောက်တပ်သို့မဟုတ်ပြည်သူစစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်။ကရားအပြစ်ရက်အဖွဲ့တွေဟာစီးပွားရေးကိုအဓိကလုတ်ကင်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူး။တကယ်တော့အပြစ်ခတ်ရက်စဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ
်။2010မှာအစိုးရနဲ့ KNPP အပြစ်ရက်သဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကရားပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့သိရပါတယ်ဒါပေမဲ့အရင်ကလည်းအပြစ်ရသဘောတူချက်ပြက်ပြဲဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါလေအပြစ်ရထားပေမဲ့ငြင်းရမ်းမှုကင်းမဲ့နေပါတယ်အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ခံကရားလက်နက်ကိုင်တွေလည်းရှိပါတယ်စစ်တင်နန်းကြောင့်ဖရူဆိုမြို့နယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုဖို့ရည်ရွယ်တဲ့သဘောရှိပါတယ်တလို့အခြေအနေမှာပြင်ပကရင်းနှီးမြှုပ်နှံမှုတွေကရားပြည်နယ်တွေလှိမ့်ဝင်လာပါတယ်ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါတယ်မြေယာသိမ့်ပိုက်မှုတွေများပြားလာပါတယ်လက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်သူတွေစီးပွားရေးလှုပ်ကြီးကြီးပွားချမ်းသာနေကြပါတယ်ဖက်ဒရယ်နီးနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အားလုံးပြောနေပြီးမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူ့ဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါတယ်ဒါကြောင့်ကရားပြည်နယ်မှာအပြည့်ရထားတဲ့အတွက်လက်နက်ကင်အဖွဲ့အစည်းတွေသာအကျိုးခံစားနေရပါလိမ့်ခင်ဗျာ
ဒီမရေးသုံးသပ်ချက်အစီအစဉ်ကိုဦးအောင်ခင်ကကုညာဝဲအောင်နဲ့အတူတင်ဆက်ပေးသွားကြတာဖြစ်ပါတယ်အခုတစ်ခါတော့တိုင်းသားနယ်သက်တွေတိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချီဆိုင်တိုင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အ ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ပုံနာကျုံမြို့နယ်ပေါတော်ပြင်ကျေးရွာဘုန်းတော်ကြီးကျောင်းမှာခိုးလုံနေတဲ့ဒုက္ခသည်တွေကိုစစ်တပ်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်။ချင်းပြည်နယ်ဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုင်းအိုက်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမယ်ဆိုတာနဲ့မွန်ပြည်နယ်လမိုင်းမြို့အတွင်းကတရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ပောက်တော်ပြင်ကျေးရွာဘုံတော်ကြီးကျောင်းမှာခေါ်လုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရာကနေဇွန်လ17ရက်နေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ပါတယ်စစ်တပ်ကအရာရှိ5ဦးအပါအဝင်လှမကနဲ့ရဲတပ်ဖွဲ့တို့ပူးပေါင်းအဖွဲ့ကကျောင်းထဲဝင်ရောက်စစ်ဆေးခဲ့ပေမဲ့ဒုက္ခသည်တွေကိုတစုံတရာမေးမြန်းတာမရှိဘဲဓာတ်ပုံတချို့ရိုက်ယူသွားတယ်လို့စခန်းတာဝန်ခံဆရာတော်ဦးအရခကမိန်တော်မူပါတယ်ဘုံကြီးကျောင်းအတွင်းအေအေတပ်ဖွဲ့တွေစစ်ရှောင်ရွာသားတွေနဲ့ရောနှောပြီးရှိနေတယ်ဆိုတဲ့သတင်းအရတပ်မတော်ကနေစစ်ဆေးတာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ်အဲ့ဒီဘုံတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်900နီးပါးခိုလုံနေပြီးစွန်လ10ရက်နေ့ကတည်းကတပ်မနဲ့နဲ့လက်အောက်ခံအင်အား200ခန့်ကကျောင်းကိုဝိုင်းပြီးစစ်ဆေးဖို့ပြင်ဆင်ခဲ့ပေမဲ့ကျောင်းထိုင်ဆရာတော်ကြီးတွေကလက်နက်မပါပဲအရက်ဝတ်နဲ့လာရောက်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်အစိုးရတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပွားရာဒေသကရခိုင်ကျေးရွာတချို့ကမကြာခဏဝင်ရောက်စစ်ဆေးမှုတွေရှိနေပြီးလွန်ခဲ့တဲ့လကရတိတောင်မြို့နယ်ကြောက်တန်းကျေးရွာကရွာသားတွေကိုစာတင်ကျောင်းမှာခေါ်ယူစစ်ဆေးစဉ်ပြစ်ခတ်မှုဖြစ်ပွားပြီးရွာသား9ဦးသေဆုံး10ဦးဒဏ်ရာရရှိခဲ့ပါတယ
်ချင်းမြင့်နယ်ဆိုရဖွဲ့စီပင်တာယာရေးဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုက်အိုင်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးခိုင်လုံတဲ့တက်တွေသောက်စာရရှိပြီဆိုရင်အရေးယူသွားမယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်။အွန်လိုင်းကနေတဆင့်ချင်းချောက်သူတွေဟာရခိုင်လက်နက်ကန်အဖွဲ့ AA ကိုထောက်ခံသူတစုနဲ့ပလက်ဝါမျိုးပေါ်ရှိတဲ့အစိုးရဝန်ထမ်းတချို့လည်းပါဝင်နေပြီးဒေသတွင်းစုပူအောင်လူမျိုးရေးမုံသီးရေးဖြစ်ပေါ်အောင်ဖန်တီးသူတွေကိုလက်ခံစရာအကြောင်းမရှိဘူးလို့ဝန်ကြီးဦးစိုးထက်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကနေအသက်အန္တရာယ်ချင်းချောက်မှုပြုလုပ်တဲ့လုပ်ရပ်ကိုပြင်းထန်စွာကာကွယ်ကြောင်းဇွန်လ10ရက်နေ့ကကြေညာချက်စောင်ထုတ်ပြန်ခဲ့ပါတယ
်။မွန်ပြည်နယ်မှာလာမယ့်မိုးရာသီကာလမှာရင်ဆိုင်ရမယ့်သဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မွန်ပြည်နယ်ဦးစီးဌာနရုံးမှကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု1000စာနဲ့တထုံခရိုင်ဦးစီးဌာနမှာအိမ်ထောင်စု800စာမြို့နယ်ဦးစီးမူယုံ9ယုံမှာကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု10စုစာစုဆောင်ထားတယ်လို့သူကဆိုပါတယ်။မွန်ပြည်နယ်ရှိဘေးလင်းမြို့နယ်ရေးမြို့နယ်နဲ့တထုံခရိုင်အတွက်ဆက်တက်ဖိုင်ဘာလေ16စီးနဲ့တက်ကယ်အင်ဂျီ365ထည့်ကိုလည်းတက်ဆိုင်ရာတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီထံဖြန့်ဝေထားပြီးဖြစ်တယ်လို့ဝန်ကြီးချုပ်ကရှင်းပြပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လအတွင်းကမိုးသီးထန်စွာရွာသွန်းမှုနဲ့ညစ်ရင်မြင့်တက်မှုကြောင့်မွန်ပြည်နယ်မှာပျက်စီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6000ကျော်ရှိခဲ့ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်နိုင်ရအုပ်စုဝန်ခန်းနှန်းရွာမှာကြောင်မီသွေးသူ့ဘော်ဖို့ပြန်လည်စီစဉ်လာမှုကိုမိုင်းကန်တန်ကတော်တွင်နဲ့လူထုအင်အား900ခန့်ကနေမိုင်းကန်မြို့အောင်မင်္ဂလာကျောင်းတိုက်မှာတွေ့ဆုံခဲ့ကြပြီးဇွန်လ17ရက်နေ့မှာတော့အချက်3ချက်ပါတဲ့ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်အဲ့ဒီကြေညာချက်မှာကြောင်မီသွေးသူ့ဘော်ရေးစီမံကိန်းဟာဒေသခံလူထုစိုက်ပျိုးရေးအတွက်အထူးအားထားရတဲ့နိုင်ရချောင်းကရွေထွက်ဦးကိုပြည့်စည်စေမဲ့ပြင်လူထုကျမ်းမာရေးကူပါထိခိုက်စေမှာဖြစ်တဲ့အတွက်ဘဲကုံမီမစိုးကြောင်မီသွေးသူ့ဘော်ဖို့လာရင်တော့ဥပဒေပေါင်းသွင်းကနေစန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းပါရှိပါတယ်ကျောင်းမီသွေးသူ့ဘော်ခွေရထားတဲ့ဟိမ့်မြတ်တာအောင်ပြည်ဟိမ့်ကုမ္ပဏီကို2018ခုနှစ်ကမိုင်းကန်လူစုထောင်နဲ့ချီစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြလို့2018ခုနှစ်မှာကုမ္ပဏီကနေကျောင်းမီသွေးသူ့ဘော်ရေးစီမံကိန်းရပ်တန့်ခဲ့ရာကနေအခုနှစ်မှာတော့ကျောင်းမီသွေးသူ့ဘော်လှုပ်ရှားလာခဲ့တာပါ
ကရင်ပြည်နယ်ဖအံမြို့နယ်မှာ UHM ကုမ္ပဏီကတာဝန်ယူဆောက်လုပ်တဲ့ကမ်းလှမ်းလမ်းစီမံကိန်းကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုထားတဲ့လုပ်ငန်းအစီအစဉ်တွေနဲ့မြေပြင်လက်တွေ့ဆောင်ရွက်နေမှုတွေကွဲလွဲမှုရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအပြုတ်တဘောဝေဖန်အကြံပြုချက်များကိုကြိုဆိုပေမဲ့စီမံကိန်းပျက်စီးစေတဲ့ဝေဖန်မှုကတော့လိုလားမှာမဟုတ်တလို့အမိန့်ဖိအားတွေမပေးဖို့ UHM ကုမ္ပဏီ Managing Director ဦးထွန်းရွှေအောင်ကအခုလ9ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောဆိုခဲ့ပါတယ်။ဗအန်ကန်နာလန်စီမံကိန်းဟာကျပ်သိန်းပေါင်း 98,000 ကျော်အကုန်ကျခံတည်ဆောက်မှာဖြစ်ပြီးနှစ် 30 BOT စနစ်နဲ့ UHM ကုမ္ပဏီကတနအောင်ပြီး 2019 ခုနှစ်ကတည်းကစတင်အကောင့်ထည့်ဖို့ဆောက်လုပ်နေတာဖြစ်ပါတယ
်။အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားနေတဲ့မုံပြင်းနယ်လမိုင်းမြို့အတွင်းငွေထုတ်မပေးနိုင်တဲ့ဒိုင်းရဲ့အိမ်ကိုလူစုလူဝေးနဲ့ဝင်ရောက်လူရဲသူတွေအထက်က၉ဦးကိုအာဏာပိုင်တွေကနေဖမ်းဆီးသွားခဲ့တယ်လို့တချို့ကတော့ရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီပြဿနာထဲမှာပါဝင်တဲ့သူတွေကိုဥပဒေအကြောင်းအရတီးခြားဖြေရှင်းသွားရမယ်လို့လည်းဥပဒေပညာရှင်တွေကသုံးသပ်ထားပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်နယ်လမိုင်းမြို့မှာဖြစ်ပွားခဲ့တဲ့လေလံမဲစုငွေတွေပြတ်မထုတ်ပေးနိုင်တဲ့အပေါ်မကျေနပ်လို့လူစုလူဝေးနဲ့ရုံရင်းဆန်ခဖြစ်ပေါ်ခဲ့ပြီးနေအိမ်တွေလည်းဝေရောက်မှွေနောက်ဖျက်ဆီးခံရတဲ့အပြင်မော်တော်ကားနဲ့ငွေကြေးပစ္စည်းများပါလွတ်ရက်ခံရတဲ့ဖြစ်စဉ်မှာပါဝင်ပတ်သက်တယ်လို့ယူဆရသူ၉ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွက်ရွာသားအချို့လည်းထွက်ပြေးသိမ်းရှောင်နေရတယ်လို့ရေးမြို့နယ်မြောက်ပိုင်းကအမျိုးသားလွှတ်တော်ကိုယ်စားလှယ် 90 ဟာကပြောပါတယ
်လောလောဆယ်ရတဲ့သူတို့ဦးရောက်ကနေပြီးတော့သုံးခုကဆိုတမယမှုပေါ့အဲပုံမှန်နဲ့ဘယ်လိုဆယ်တော့အဲပုံဖြေတာကဘယ်လိုဖြစ်လို့တမယမှုဖြစ်သွားလဲပေါ့တော်တော်တမီးတဲ့ခါကျတော့အဲပေါ့လူက9ယောက်ကျော်လို့ရှိရင်တမယမှုဖဲ့လို့ရတယ်ဆိုပြီးတော့ဖမ်းမှုကအဲလိုမျိုးပြောတော့ပေါ့နော်နောက်ဆက်ဖမ်းမှုဟိုရှိပြီလားပေါ့ကျွန်တော်တမီးတယ်ပေါ့နော်အဲလောလောဆယ်တော့တို့ကမသိသေးဘူးပေါ့အဲလိုမျိုးတို့ပြောတော့ပေါ့ဒီရွာလူတွေကတော့အဲ့ဒီမှာဘယ်လိုပြောမလဲယောက်ျားတွေကအများပြေတာမနေရကြတော့ရွာထဲမှာအဲလိုမျိုးဖြစ်နေကြတော့
မေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီလူစုလူဝေးရုံးရင်ဆန်ခတ်မှုမှာမော်လမြိုင်ခရိုင်ရဲတပ်ဖွဲ့အင်အား100လောက်လာရောက်ထိန်းသိမ်းခဲ့ရပါတယ်။ဒီလိုမင်းမဆန်ဆန်အကြမ်းဖက်မှုတွေလှုပ်လာခဲ့ရင်ဥပဒေကြောင့်ရထိရောက်စွာရေးယူသွားမယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘုံမှုကြီးနေထူဦးကပြောပါတယ်။ကျွန်တော်တ
ို့ကအစီအစဉ်ဒီမှာရုံးရင်ဆန်ခတ်လုပ်လို့မရဘူး။မင်းမဆန်ဆန်ရဲရဲမျိုးတွေလုပ်လို့မရဘူး။လှုပ်လာခဲ့မယ်ဆိုရင်သူဘဝပိုင်းတာမှုမကျေနပ်တဲ့ကျေနပ်တဲ့ဘဝဟုတ်ပါတယ်။လောက်လာခဲ့မယ်ဆိုရင်ညီသူကိုမဆိုဥရီအချိန်ကနေဆင်းရဲဆင်းရဲဆောင်ရဲဘုံလည်းရှိပါတယ်
။အခုဖြစ်ပေါ်ခဲ့တဲ့ online နေလာမဲ့ပြဿနာမှာငွေစုတန်းနဲ့စုငွေထည့်ဝင်သူတွေကြားမှာသူ့မှုနဲ့သူတီးခြားရှင်းလင်းသွားရမယ်တဘောရှိတယ်လို့လည်းအရင်းစားမွန်ပြည်နယ်ဥပဒေချုပ်ဦးဝင်းချီကအခုလိုဆိုပါတယ်
။ဥပဒေသမားကတော့ပြောမှာလို့လေဒီမှုကတခုချင်းစီပေါ့နော်။ဒီမှုကဟိုဘက်ကကျူးလွန်အဲဟိုဘက်ကဒီဒီကကျင်းလုံးတွေရေးယူဆိုတဲ့သဘောဥပဒေသဘောတော့ရှိမိသားပေါ့နော်အဲဒါကြောင့်မလို့ဟိုမှာသူ့မားနဲ့ကို့အလွန်ဆိုတာသဘောတော့မားသူ့မားပဲသူ့မားကိုဒီမခံနိုင်တဲ့ခါကျတော့ကို့အလွန်ဖြစ်သွားတာလေအခုတိုင်တဲ့လူရှိရင်ရေးရတော့သူလောက်မှာပဲလေသူအကြောင်းအရာတိုက်ဆိုင်လို့တော့သူတို့ဒီပုံတတ်တာလေမားတော့လှုပ်တဲ့လူတွေကတတိလွတ်ပြီးတော့အဲ့လိုအတင်းနိုင်ကြည့်ပြီးတော့ဒေါသအရောက်လှုပ်တော့လေဆက်တော့ခက်တော့ခက်တာလေအဲဒီချိန်မှာသူအများနဲ့ဆိုတော့ဘယ်သူမှဘယ်သူမှမထိနိုင်မထိနိုင်တဲ့ခါကျတော့ဘယ်လိုပြောမှလည်းမသိဘူ
းဒီတရားမဝင်ငွေစုငွေချေလုပ်ငန်းအတွင်းစုငွေကြံ့ငွေတိမ်ပေါင်း၄သိန်းချီကျော်နှစ်နာဆုံးရှုံးခဲ့တယ်လို့လည်းဒေတာကန်အာနာပိုင်တွေကပြောပါတယ်အဲ့ဒီလူ၉ဦးကိုတရားစွဲဆိုထားတဲ့ရာဇသက်ကြီးပုံမှန်395အရာအကယ်၍ပြစ်မှုထင်ရှားရင်ထောင်နှံတသက်မဟုတ်ရင်ထောင်နှံ10နဲ့ဒါမှမဟုတ်ရင်ငွေဒဏ်လဲချမှတ်ခံရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေဟော်နန်းရင်ကျေးမှုပြတိုက်ကဇော်ဘာကြီးဝစ်စုံတွေကိုဇွန်လ9ရက်နေ့ကနေ18ရက်နေ့ထိရန်ကုန်မြို့မြို့သားပြတိုက်မှာဇော်ဘာဝစ်စုံတွေကိုပြတ်တာနေပါတယ်ပြပွဲမှာဇော်ဘာကြီးတွေရဲ့ရှားပါအဖိုးတန်ဝစ်စုံတွေနဲ့အသုံးဆောင်တွေအမျိုးပေါင်း30ကျော်ပါတယ်လို့သိရပါတယ်နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံရဲ့ပထမဆုံးသောသမရကြီးညောင်ရွှေစောပွားကြီးဆော့ရွှေတိုက်နဲ့စောပွားကြီးရဲ့ဆွေတော်မျိုးတော်တွေရဲ့ဝတ်စုံပြပွဲဖွင့်ပွဲအခမ်းအနားကိုဇွန်လ9ရက်နေ့မနက်09:00နာရီမှာကျင်းပခဲ့ပါတယ်။ဖွင့်ပွဲမှာပြပွဲအတွက်စီစဉ်တဲ့ရန်ကုန်အမျိုးသားပြတိုက်ရဲ့ညွန်ကြားရေးမှူးနှန်းလောင်ငင်းကဒီတက်တန်းနှစ်တရာကျော်ရှိတဲ့ဝတ်စုံတွေဟာအရင်ခေတ်ကရှမ်းတွေရဲ့ယဉ်ကျေးမှုအဆင့်တန်းပြရုပ်တစ်ခုဖြစ်တယ်လို့အခုလိုပြောပါတယ်
။ကျမတို့မြန်မာနိုင်ငံမှာ textile conservation ဟာဒါပထမအဦးဆုံးဆောင်ရွက်တဲ့လုပ်ငန်းလေးဖြစ်ပါတယ်နှစ်ပေါင်း130ကျော်ရှိတဲ့ဝတ်စုံဆိုလို့ရှိရင်ကျမတို့တလကျော်ကြာဆောင်ရွက်ရတာဖြစ်ပါတယ်ကျမတို့ရန်ကုန်မှာရှိတဲ့ပြည်သူလူထုတွေဒီလိုရှားပါးတဲ့ဝတ်စုံမျိုးတွေကိုတွေ့ဘူးကျမပဲဆိုတဲ့ရည်ရွယ်ချက်လေးလည်းရှိပါတယ်အများပြည်သူကိုလည်းဒါအရင်ခေတ်အရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းပြဆိုတဲ့ပြရုံလေးတစ်ခုဖြစ်ပါတယ
်ဒီစော်ဘွားကြီးဝတ်စုံ138မျိုးကို2018ခုနှစ်နှစ်ဦးပိုင်းကလေးကညောင်ရွှေဟော်နန်းကနေရန်ကုန်ကိုတည်ဆောင်ပြီးချော်ဖွတ်တာဖြစ်ကြောင်းဟော်နန်းထဲမှာပဲနှစ်ရှည်လများရှိနေတာထက်ဆိုင်တော့အခုလိုချော်ဖွတ်ပြုတ်ပြင်ပြီးရေရှည်တည်တံ့အောင်ဆောင်ရွက်ပေးခြင်းအနာကတ်မျိုးဆက်သစ်တွေဆက်လက်လေ့လာနိုင်ဖို့ထိန်းသိမ်းပေးတဲ့အတွက်ဝန်တာပီကြီးဖြစ်ရကြောင်းညောင်ရွှေစော်ဘွားကြီးရဲ့တမိတော်လည်းဖြစ်ညောင်ရွှေဟော်နန်းရေရှည်တည်တံ့ခိုင်မြဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့သောဟိမတိုက်ကအခုလိုပြောပါတယ်
138မျိုးလုံးကိုတန်းစင်ပြီးပြီးပြုတ်လုတ်ပြီးပြီးဝတ်စုံတွေကဒီမှာပြပြီးတဲ့နောက်ပိုင်းမှာကိုညောင်စုဟောပြန်သွားမှာပဲတချို့ကထင်နေတာတချို့တိမ်သွားပြီလားဆိုတဲ့တန်တရားမချစ်စိတ်ထင်ဘူးနော်
ရှမ်းပြည်နယ်အစိုးရတာဒနာရုံကြီးဌာနတို့ကနေ2019-2018ဘဏ္ဍာရေးနှစ်ကရန်ပုံငွေကြက်ခံပြီးစီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးပြပွဲကာလမှာမြေသူမဆိုအခမဲ့ဝင်ရောက်ကြည့်ရှုလေ့လာနိုင်ကြောင်းသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပုံနာကျွမြို့နယ်ပောက်တော်ပြင်ကြီးရွာဘုံတော်ကြီးကျောင်းမှာခုံလုံးနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရန်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးဦးစိုးထက်နဲ့စီပင်ဝင်ကြီးဟောင်းဆလိုင်းအဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းကနေဒီနေ့ကို၅ချိန်အတန်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လေးစာကတော့ burmese.voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို internet ကနေဝေဖန်အကြံပေးစာတွေပေးပို့ခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင် voa ရဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့0123923154ဖြစ်ပြီးတော့ fax number ကတော့0123923154ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်ခြင်းနဲ့ဆိုတော့ VOA American အတံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ပို့စာလိုက်ကြီးရန်ကုန်မြို့ဆိုပြီးတော့စာရေးသားဖိပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းကတက်လက်ကြီးရပေးပါဖြစ်ပါတယ
်ယူရန်နိုင်ငံကမ်းလွန်ကရေရောင်းချက်ချဒေသအိုမန်ပင်လယ်ကွင်းမှာတိုက်ခိုက်မှုကြောင့်ရေနံတင်သင်းမောနှစ်ဆင့်ထိခိုက်ပျက်စီးသွားပါတယ်ဂျာမနီနိုင်ငံခြေဆိုင်သင်းမောကုမ္ပဏီကကိုကူရာကောလိဂျ်တင်မောမှာမတင်ငါစရာတက်ခတ်မှုနဲ့ကြုံရပြီးတော့နော်ဝေပိုင်းဖရန့်အက်တင်မောမှာလည်းပောက်ကွဲမှုသုံးခုဖြစ်တဲ့အကြောင်းနော်ဝေချောင်းအန်နာပိုင်းဖွဲ့ကပြောဆိုခဲ့တာပါ။ဗရိုင်းနိုင်ငံခြေဆက်အမေရိကန်အမှန်ငါရေတက်ကလည်းတင်မောနှစ်ဆင့်ထံကနေတနအီစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့ပြီးတော့အကူအညီပေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ရစမှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာရေးထံလွှတ်ပြောင်းပေးနိုင်မယ်ဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေပုံမှန်ပြင်ဖြစ်နေပါပြီဆန္ဒပြသူတွေအတွက်ထောက်ပံ့လက်ချက်ပစ္စည်းတွေကိုဟောင်ကောင်ရင်းမြစ်မှာဒီနေ့စောပိုင်းလာသိမ်းနေတာကိုတော့ရဲတပ်ဖွဲ့ကစောင့်ကြည့်ကြတာပါအမေရိကန်မှာရှင်ပြိုင်ဖက်သမ္မတယူကော့ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကသတင်းပေးရင်လက်ခံမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်တဲ့အပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။နော်ဝေနိုင်ငံလိုတခြားနိုင်ငံအစိုးရတွေကတရားဥပဒေသူနဲ့ပတ်သက်လို့တခြားသူတွေကိုထိခိုက်မဲ့အကြောင်းတွေပြောလာမယ်ဆိုရင်နားထောင်မယ်ဆိုပြီးသမ္မတကပြောဆိုသွားခဲ့တာပါ။ရင်းချာမိုးစင်းနေပေါ်လူခွေချုပ်ဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကထိတယ်လို့တော်မှန်ရောက်ကပူတွဲဆုပ်ပြလိုက်ပါတယ်။ရင်းချာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုဖြစ်သုံးလုံးပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံရေးရာကွန်ပျူတာအီလီယော့အန်ဂန်နဲ့ရီပပ်ဘလစ်ကန်ပါတီက စတိရှာပေါ်လူကမနေ့တုန်းကပဲပူတွဲဆိုပြလိုက်ကြတာဖြစ်ပါတယ
်သတင်းချင်းရုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် View American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line kilometer 25 30 51နဲ့ line kilometer 190လောက်ကနေအတန်လွင့်ပေးကြဖြစ်ပါတယ်တော်ရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.